ကျွန်တော်ယုံကြည်တာတော့ကျွန်တော်တို့ဒီမှာဒီမှုတို့ကရောက်နေတဲ့လူတွေကိုကူညီတဲ့နေရာမှာကျွန်တော်လိုက်လံဆောင်ရွက်ပေးတာကိုယုံကြည်ယူလုပ်ဆောင်နေရှိပါတယ်။အဓိကကတော့ကျွန်တော်အခုလုပ်ဆောင်ွေးအခြေအနေတွေဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်1998ခုနှစ်မှာကျွန်တော်ကိုရီးယားမှာအလုပ်သွားလုပ်ခဲ့တယ်ပေါ့နော်။အခု2008ခုနှစ်မှာပြန်ရောက်လာတယ်။ကျွန်တော်ကိုရီးယားကိုစားရောက်တဲ့အချိန်မှာဒီ IMF ပြဿနာဖြစ်တဲ့အခါကျတော့ဒီငွေကြေးခက်ခဲတွေဒီစီးပွားပြတ်ကတ်တွေနဲ့ကြုံတဲ့အချိန်မှာဒီကင်းသေးကြုံသမရဖြစ်တဲ့အချိန်မှာပေါ့နော်။ကမ္ဘာပံမှာရှင်းပေါင်းတင်ဖို့လိုတဲ့အခါကျတော့သူတို့နိုင်ငံသားတွေကရှိသမျှဒီရွှေတွေကိုချုပ်ပေးပြီးတော့လက်စွပ်တွေချုပ်ပေးပြီးတော့လိုအပ်တဲ့မီးတွေလက်စွပ်တွေကိုရှော့ချပြီးလုပ်တာကိုမြင်ရတဲ့အခါကျတော့ကျွန်တော်အနေနဲ့အရင်ကပဲဒီတိုင်းပြည်ကိုချစ်တဲ့ဟွာတွေကိုမြင်တဲ့အခါကျတော့ရန်ကိုကျွန်တော်အားကျမိတယ်ပေါ့နော်။ကျွန်တော်2008ခုနှစ်မှာကျွန်တော်မြန်မာပြည်ကိုပြန်ရောက်လာတဲ့အခါမှာမြန်မာပြည်ရဲ့ချင်းလေးတွေပြန်ပြီးကြည့်တဲ့အခါကျတော့ရန်ကိုကွာဟနေတာတွေ့တယ်။အဲ့တော့ကျွန်တော်အနေနဲ့ယုံကြည်တာကတော့ဒီတိုင်းပြည်တစ်ပြည်ကိုဒီလိုနိုင်ငံသားမှရှိတဲ့တိုင်းပြည်တွေနဲ့ရှင်ပြီးတော့တော့တိုးတက်အောင်လုပ်မယ်ဆိုရင်တော့အစိုးရအပိုင်းတွေမဟုတ်ဘူးကျွန်တော်တို့ပြည်သူလူထုရဲ့စိတ်ဓာတ်ကလည်းကြောင်းလဲဖို့လိုအပ်မယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်။ဟောအဓိကကတော့ကျွန်တော်တို့ပြည်သူလူထုကလည်းကြားရတာဝင်ရနေပြီးတော့ထမ်းဆောင်ဖို့လိုတယ်လို့လည်းထင်ပါတယ်။ဟောဥပမာလေးပြရမယ်ဆိုရင်တော့နော်အိမ်တွေကြီးနော်မိုးတွေရွာပြီးတော့နော်ခေါင်းမိုးကပြတ်နေလို့အိမ်တွေမှာကြမ်းပြင်းနေရတယ်ဆွေးနေတယ်ဆိုရင်ကျွန်တော်ခေါင်းမိုးကိုလည်းပြင်ဖို့တလို့လို့လို့ဒီကြမ်းပြတ်နေတဲ့ကြမ်းပြင်းတွေကိုလည်းကျွန်တော်တို့ဖာမရမှာပါ။အဲ့တော့တိုင်းပြည်မှာတက်လာတဲ့အစိုးရတွေကဒီခေါင်းမိုးတွေကိုဖာပြီးတော့တိုင်းပြည်ခေါင်းမိုးဥပဒေတွေဟိုဆွဲမယ်ဟိုခေါင်းမိုးနဲ့စီဝိုင်းစနစ်တွေချမှတ်ပြီးတော့တော့ကောင်းနိုင်ငံကောင်းမွန်ခေါင်းမိုးတွေဖာတဲ့အချိန်မှာကျွန်တော်တို့ပြည်သူလူထုကလည်းဒီပြက်စီးနေတဲ့ကြမ်းပြင်းကိုဖာဖို့တာဝန်ရှိတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။အဲ့ဒီတော့ကျွန်တော်ပြန်ရောက်တဲ့အခါမှာဒီပြည်သူ့အဖွဲ့တွေကိုဖွဲ့ပြီးတော့လူမျိုးကွန်ကြီးလုပ်ငန်းတွေကိုကျွန်တော်စပြီးလို့လုပ်ဆောင်ပါတယ်။အဓိကအားဖြင့်တော့ကျွန်တော်တို့မျိုးနယ်တွေမှာလူနေတဲ့နိုင်ငံကြီးကွန်ကြီးမှုတင်ပေါ်သူများမျိုးနယ်တွေမှာရှိပြီးကျွန်တော်မျိုးနယ်တွေမှာမရှိဘူး။အဲ့တော့ကျွန်တော်ဒီမှာရှိတဲ့အသင်းတွေမှာပူးပေါင်းပြီးတော့ကျွန်တော်တို့လုပ်ဆောင်တဲ့အခါမှာအခုဆိုနိုင်ငံကြီးမှုတင်ကျွန်တော်မျိုးမှာဖြစ်လာပြီးတော့အခါနဲ့စေကန်းနေတယ်ဖြစ်လာတယ်။တော့ဖြစ်လာတဲ့အခါမှာမျိုးရဲ့ဒီလှုပ်ရှားမှုတွေအငြင်းရတဲ့ဆိုင်ကျွန်တော်ဒီမှာအများကြီးတက်တော့တာဖြစ်လာတယ်လူတွေက။အခုတော့ဆိုတော့ကျွန်တော်ရေပြတ်နေတဲ့ရွာတွေမှာကြီးရွာတွေမှာရေတွေလိုက်လှုပ်ပြီးတော့တော့အများပြည်သူဒီလိုအပ်နေတဲ့အချက်တွေကိုကျွန်တော်ဖြည့်ဆည်းပေးနေပါတယ်အဓိကကျွန်တော်ယုံကြည်တာကတော့တော့ကျွန်တော်ကအစိုးရကကြီးပဲကောင်းအောင်လုပ်ဖို့မတောင်းဆိုပဲကျွန်တော်တို့တူးချင်းတယောက်ချင်းရတယ်ကျွန်တော်တို့နိုင်ငံတော်ဝင်အောင်ကျွန်တော်တို့ထမ်းပါတာနဲ့ဒီတိုင်းပြည်ကနိုင်ငံသားတိုင်းပြည်တွေနဲ့ရှင်နိုင်တဲ့တိုင်းပြည်တစ်ခုဖြစ်မယ်လို့လည်းယုံကြည်ပါတယ်အခုလောလောဆယ်မှာကျွန်တော်တိုင်းမှာအစိုးရမလုပ်ပေးနိုင်တဲ့အချက်တွေကအများကြီးရှိပါတယ်အဲ့ဒါကိုကျွန်တော်တို့ကအစိုးရတရားကလုပ်ပေးပါဆိုပြီးတော့ထိုင်အောင်နေမဲ့စာကျွန်တော်တို့လုပ်ပေးနိုင်တဲ့ဟာကိုဝှက်ချက်ချင်းကျွန်တော်တို့လုပ်ပေးလိမ့်မယ်ဆိုရင်ကျွန်တော်တို့ဒီလက်ရှိတော့ဒီတိုင်းပြည်မှာလိုအပ်နေတဲ့အရာတွေလည်းပြည့်သွားမယ်။နောက်လက်ရှိအုပ်ချုပ်နေတဲ့အစိုးရတွေကိုလည်းကူညီအောင်ကြောက်မယ်ပေါ့။အဲဒါကြောင့်မို့ကျွန်တော်အခုဒီမြို့ဒီလူတွေခံစားနေရတဲ့ဒုက္ခတွေရှိတယ်ဆိုရင်ကျွန်တော်အနေနဲ့တတ်နိုင်ဖို့တော့တော်လှူဒါန်းနိုင်ခဲ့ပါတယ်။အခုရေရှားတဲ့အချိန်မှာလည်းကျွန်တော်တို့အခုတောက်လျှောက်ရွာတွေကိုကျွန်တော်တို့မနေ့ကအရောက်ဆိုရင်ကျွန်တော်တို့စတုတ္တအချိန်ပေါ့နော်။ကျွန်တော်တို့ရွာတွေအရန်ရေတွေပြတ်နေတော့ကျွန်တော်ရေဒီယိုလိုက်ပြီးတော့ဒီကနေ့ပါလေအဲ့တော့ကျွန်တော်ပြောချင်တာကတော့เนาะလူတိုင်းကဒီကိုကြားတဲ့တာဝန်ပေါ့เนาะဒီအစိုးရမှာပဲတာဝန်ရှိတယ်အစိုးရပဲလုပ်ပြရမယ်ကျွန်တော်တို့ကထိုင်ကြည့်ရမယ်လို့နေမဲ့စားကျွန်တော်တို့တတ်နိုင်တဲ့ဟာလေးတွေကိုတစ်ဖက်တစ်လမ်းဝိုင်းဝန်းပြီးလုပ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံကเนาะတစ်ချိန်မှာအစိုးရဘက်ကလည်းကောင်းမယ်ပြည်သူတွေဘက်ကလည်းကောင်းမွန်တဲ့ဒီပူးပေါင်းလှုပ်ဆောင်မှုတွေနဲ့ပါဝင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံကတစ်ချိန်မှာဒီကမ္ဘာမှာဒီလိုချမ်းသာတဲ့နိုင်ငံတွေလိုပဲတော့ရေကန်မြေကန်ကောင်းပြီးသားဖြစ်တဲ့အတွက်တော့ချက်ချင်းတိုးတက်လာမယ်လို့ကျွန်တော်အနေနဲ့ယူ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်